တော်ရှင်များခင်ဗျာဩဂုတ်လ15ရက်ဂျပန်ရှိဆိုင်ဒီပလိုမက်သတင်းစာမှာမြန်မာညီညာချင်းလုပ်ငန်းစဉ်နဲ့တရုတ်ရဲ့အကျိုးစီးပွားဆိုတဲ့ခေါင်းစဉ်နဲ့သုံးသပ်ချက်ဆောင်းပါတဲ့ပုတ်ဖော်ပြခဲ့ပါတယ်ပြည်တော်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီရဲ့တတိယကြိမ်ပြည်တော်စုညီညာချင်းဆွေးနွေးပွဲကိုလက်နက်ကန်တရင်သားအဖွဲ့တွေတက်ရောက်ရာမှာတရုတ်အစိုးရကဘာကြောင့်ကုန်ကျစရိတ်ကြားခံပေးရတာလဲဆိုတာလုံလောက်တဲ့အကြောင်းတွေရှိပါတယ်တဲ့ကော်မတီအဖွဲ့တွေထဲမှာမြန်မာတပ်မတော်နဲ့တိုက်ခိုက်နေတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေပါဝင်ပါတယ်။2016ဒီဇင်ဘာလကဖွဲ့စည်းခဲ့တဲ့အဲ့ဒီမြောက်ပိုင်းမဟာမိတ်အဖွဲ့မှာရခိုင်တပ်မတော် AA တချင်လွတ်လပ်ရေးတပ် KNA မြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ် MNDAA နဲ့တအားအမျိုးသားလွတ်မြောက်ရေးတပ်မတော် TNLA တို့ပါဝင်ကြပြီးအဲ့ဒီအဖွဲ့တွေဟာလက်ရှိအနေအထားမှာမြန်မာတပ်မတော်နဲ့တိုက်ခိုက်နေကြဆဲဖြစ်ပါတယ်။ကျွန်တဲ့အဖွဲ့3ဖွဲ့ကတော့ UWSA ဝက်ပြည်သွေးစည်းညီညွတ်ရေးတပ်ရှမ်းပြည်တိုးတက်ရေးပါတီရှမ်းပြည်တပ်မတော် SSPB SSA နဲ့ရှမ်းပြည်အစီအပိုင်းအမျိုးသားဒီမိုကရက်တစ်မဟာမိတ်အဖွဲ့ NDAA တို့ဖြစ်ပါတယ်။အဲ့ဒီအဖွဲ့အလုံးဟာ2015တပြည်လုံးအပြည့်အရသဘောတူစာချုပ်ကိုလက်မှတ်ထိုးပြီးတော့မထားကြပါဘူး။လက်နက်ကင်တိုင်းရင်းသားအဖွဲ့ပေါင်း22ဖွဲ့လောက်တည်းက10ဖွဲ့ကအပြည့်အရလက်မှတ်ထိုးထားရမှာအဲ့ဒီထက်ရ3ဖွဲ့ကမကြခင်ကမှလက်မှတ်ရှိထိုးခဲ့တာဖြစ်ပါတယ်။အရင်ကတော့ပြည်တော်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီအဖွဲ့ဝင်ချုပ်ဟာလိလာသူအဖြစ်တက်ရောက်ဖို့အတွက်တရုတ်အစိုးရစီကထောက်ပံ့ငွေရခဲ့ကြပါတယ်။ဒါပေမဲ့ AA TNLA နဲ့ MNDAA အဖွဲ့တွေကတော့အခုထိညီလာခံမတက်ကြသေးပါဘူး။အဲ့ဒီအဖွဲ့တွေပေါ်ပေါက်လာတာမကြသေးတာကြောင့်အစိုးရကတက်ခွင့်မပေးခဲ့တာလို့ဆောင်းမမှာဖော်ပြပါတယ်။အခုတော့တရုတ်ရဲ့အကူအညီနဲ့တောင်ရီတမန်ရေးအရာနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီအဖွဲ့ဝင်အားလုံးညီလာခံတက်ရောက်ခဲ့ကြပါတယ်တဲ့။ဒါပေမဲ့တရုတ်မြန်မာဆက်ဆံရေးအထူးပြုလေ့လာနေတဲ့ဟောင်ကောင်တက္ကသိုလ်ကပေါ်ပေါက်ခတ်တူကတော့မြန်မာညီညာရေးလုပ်ငန်းစဉ်မှာတရုတ်အစိုးရကဘလောက်အထောက်အကူပေးမယ်ဆိုတာရင်းခုန်စရာကိစ္စလို့ဆိုပါတယ်။တကယ်တမ်းတရုတ်အထက်ကလိုချင်တာကနေဆက်ဒေသတွေတည်ငြိမ်ရေးစာဖြစ်ပြီးမြန်မာပြည်ညီညာရေးရတာမရတာကသူ့အတွက်အဓိကမကြဘူးလို့ဆိုပါတယ်။တရုတ်ပြည်နေဆက်တည်ငြိမ်အေးချမ်းမှုရှိနေမှတရုတ်အတွက်ကုန်သွယ်ရေး၊ကုန်စည်စည်းစိမ်ရေးနဲ့သဘောတရားစတာအရင်းအမြစ်တွေချောချောမွေ့မွေ့ရရှိနေမှာဖြစ်ပါတယ်တဲ့။မြန်မာနေဆက်ကုန်သွယ်ရေးမှာအကြီးဆုံးကတရုတ်ပြည်ရွှေလီနဲ့မြန်မာချင်းဆိုင်ဖြစ်တဲ့မြန်မာဖက်ချန်းကမူဆက်ဖြစ်ပါတယ်။မြန်မာနယ်စပ်ကုန်သွယ်ရေးအားလုံးရဲ့စုစုပေါင်းတန်ဖိုး90ရာခိုင်နှုန်းကျော်ဟာမူဆယ်မှာရှိနေတာပါ2016-2019ဘဏ္ဍာရေးနှစ်အတွင်းမူဆယ်နယ်စပ်ကုန်သွယ်မှုပမာဏဟာအမေရိကန်ဒေါ်လာ5ဘီလီယံခွေနေပါရှိခဲ့ပါတယ်ဒါပေမဲ့မကြခင်ကပဲမူဆယ်နယ်စပ်ကုန်သွယ်ရေးဟာတိုက်ပွဲတွေကြောင့်ထိခိုက်ခဲ့ရပါတယ်2016နိုဝင်ဘာလနဲ့ဒီနှစ်မေလပိုင်းမှာမြောက်ပိုင်းတပ်ဖွဲ့တွေရဲ့တိုက်ခိုက်မှုတွေကြောင့်ထိခိုက်ခဲ့ရတာဖြစ်ပါတယ်တရုတ်အတွက်နယ်စပ်ကုန်သွယ်ရေးကသာအရေးကြီးတာတော့မဟုတ်ပါဘူးဝင်းလံခုံပြားတဲ့ဈေးကွက်တွေအထိရောက်ရှိနိုင်ဖို့ကလည်းအရေးကြီးပါတယ်အဲ့ဒီလိုနေရာတွေအထိရောက်ရှိနိုင်ဖို့အတွက်အချက်အချာကြတဲ့နေရာတွေထဲမှာအဓိကပါဝင်နေတာကလည်းမြန်မာနိုင်ငံပါပဲတဲ့ဥရောပအထိရောက်ရှိဖို့ရည်မှန်းထားတဲ့တရုတ်ရဲ့ဈေးညံတဲ့ပတ်လည်အစီအစဉ်တွေမှာမြန်မာကအဓိကကြတဲ့ဆုံးဖြတ်နေရာတစ်ခုဖြစ်နေပါတယ်2019ဒီဇင်ဘာလဆန်းကဒေါ်ဆန်းစုကြည်တရုတ်ပြည်ကိုရောက်ရှိခဲ့စဉ်ကသမရရှိချင်းဖြစ်တဲ့တွေ့ဆုံစဉ်အတွင်းတရုတ်မြန်မာစီးပွားရေးဇင်းကြံလက်စီမံကိန်းဆိုင်ရာနားလည်မှုစာချုပ်လွှာလက်မှတ်ရေးထိုးခဲ့ကြပါတယ်။အဲ့ဒီဇင်းကြံလက်စီမံကိန်းအရယူနန်ပြည်နယ်ကုမင်းကနေမူဆယ်ကိုဖျက်ပြီးမန္တလေးအထိမန္တလေးကနေလက်နက်ပြခွဲပြီးတလန်းကကြောက်ဖြူအထိနောက်တလန်းကရန်ကုန်အထိဖြစ်ပါတယ်။ဒါအပြင်ကြောက်ဖြူကနေကုမင်းအထိရင်နာနဲ့တန်းငွေပိုင်လိုင်းကြီးနှစ်ခုကလည်းတရုတ်ရဲ့နှစ်စဉ်ရင်နာနဲ့တန်းငွေလိုအပ်ချက်9ရာခိုင်နှုန်းနဲ့6ရာခိုင်နှုန်းကိုဖြည့်ဆည်းပေးနေပြီဖြစ်ပါတယ်တဲ့။အခုချိန်မှာတရုတ်ဟာမြန်မာညီညာရေးလုပ်ငန်းစဉ်ရဲ့နောက်မှာရှိနေပုံကြပြီမဲ့တကယ်တော့သူ့ရဲ့အကျိုးစီးပွားတွေကိုကာကွယ်ဖို့ကပို့ပြီးတော့အလေးထားစိတ်ဝင်စားနေတာဖြစ်ကြောင်းဆောင်းမမှာဖော်ပြပါတယ်။တော်ရရှိမှာခင်ဗျာ။အောက်ကတော့၄ရက် East Asia Forum စာဆောင်မှာတော့လော်တလောအပြောင်းအလဲတွေကိုနောက်ခံပြုပြီးတရုတ်မြန်မာဆက်ဆံရေးအခြေအနေအကြောင်းတင်ပြထားတဲ့သုံးသပ်ချက်ဆောင်းမစောင်းပါဝင်ခဲ့ပါတယ်။မြန်မာနဲ့နေဆက်တရုတ်ပြည်ဆွေလီမျိုးကယာနဲ့ချီတဲ့ကြောင်မြင့်ရတနာကုမ္ပဏီတွေထဲမှာမြန်မာနိုင်ငံအတွက်ကြောင်မြင့်မျိုးစုံပြင်မြန်မာရှာပါကြောက်စိမ့်တရုံကိုအမေရိကန်ဒေါ်လာတန်းနဲ့ချီပြီးတော့ရောင်းချနေပါတယ်။မြန်မာကြောက်မြက်ဟာတရုတ်ပြည်အတွက်ကြေးကျွဲသတိဖြစ်တဲ့လုပ်ငန်းဖြစ်ပေမဲ့မြန်မာပြည်အဖို့ကတော့ကိုယ့်လက်ထက်ကအလုခံရတဲ့ပြည်စည်းတွေဖြစ်နေပါတယ်တဲ့။1990ခုနှစ်တွေအတွင်းမြန်မာပြည်အနောက်နိုင်ငံတွေရဲ့စီးပွားရေးပိတ်ဆို့အရေးယူခံရတာဟာတရုတ်ကိုဇက်ကျူးဖြေလွှတ်လိုက်တယ်လို့ဖြစ်သွားခဲ့တယ်ဆိုတာရှူလီမျိုးကြီးပွားချမ်းသာတာကသက်သေပြနေတယ်လို့ဆိုပါတယ်။အချင်းပြတ်မြန်မာအရာရှိတွေနဲ့ပေါင်းပြီးအကြီးအကျယ်စီးပွားဖြစ်နေတဲ့တရုတ်ကုန်သည်တွေအတွက်ကတော့မြန်မာပြည်ဟာနေစဉ်ရွှေဥဥပိနေတဲ့ငန်းတော်သဖွယ်ပါပဲလို့ဆောင်းမကဆိုပါတယ်။ဒါကြောင့်တရုတ်အစိုးရဟာနေဆက်ဒေသတည်ငြိမ်ရေးကိုအထူးပဲအလေးထားပါတယ်။ ပြီးတော့စွန့်ပြည်နယ်ကမူကြီးဆေးဝါးတွေတရုတ်နိုင်ငံနဲ့လှည့်ဝင်လာမှကိုလည်းအထူးပဲစိုးရိမ်နေတာဖြစ်ပါတယ်။ဒါပေမဲ့ဦးသိန်းစိန်အစိုးရလက်ထက်မှာတရုတ်ရဲ့စီမံကိန်းကြီးတစ်ခုဖြစ်တဲ့မြေဆုံစီမံကိန်းရုတ်တရက်ရပ်ဆိုင်ခံရတဲ့အခါမှာတရုတ်ဟာလက်အနုသွားခဲ့ပါတယ်။သူတော်ဘာပြည်တွင်းရေးမဆက်ဖက်ရမှုအရဒေသခံလူတို့ရဲ့အတန်းတွေကိုအလေးမထတာဟာမဟာအမှားဖြစ်ကြောင်းတရုတ်ကသိလာပုံရတယ်လို့လည်းဆိုပါတယ်။အခုတော့မြန်မာပြည်ကရတဲ့သင်္ကန်းစာကိုအာဖရိကတိုက်မှာတရုတ်ကအသုံးချနေပါပြီလို့ East Asia Forum စာဆောင်ကရေးသားလိုက်ပါတယ်ခင်ဗျာ။